နာထရန့်ရဲ့ကုန်ထုတ်လုပ်မှုဆိုင်ရာအကြံပေးကောင်စီကနေနှုတ်ထွက်ခဲ့ကြတဲ့စီးပွားရေးလုပ်ငန်းတွေရဲ့အမှုဆောင်အရာရှိ CEO တွေဟာအမေရိကန်ပြင်ပမှာကုန်ထုတ်လုပ်မှုနဲ့ပတ်သက်လို့မျက်နှာပူကြတဲ့အတွက်အခုလိုနှုတ်ထွက်ကြတာဖြစ်တယ်လို့သမ္မတထရန့်ကပြောလိုက်ပါတယ်။ပြည်ရင်းကုန်ထုတ်လုပ်မှုနဲ့ပတ်သက်လို့ CEO တွေဟာတာဝန်ကိုအလေးနဲ့မထားကြကြောင်းသမ္မတကနယူးယောက်မြို့မှာရှိတဲ့ Trump Tower မှာအင်္ဂါနေ့ကသတင်းထောက်တွေကိုပြောပါတယ်။ကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုကိုပြန်ယူလာဖို့လိုအပ်တဲ့အကြောင်းသူအနေနဲ့ CEO တွေကိုနားချခဲ့တာဖြစ်တယ်လို့သမ္မတကဆိုပါတယ်။ Mark စေဝါကုမ္ပဏီ CEO Kenneth Frazier, Under Armour အကစားကုမ္ပဏီရဲ့ CEO Kevin Plank နဲ့ Intel နည်းပညာကုမ္ပဏီ CEO Brian Krzyzewski တို့က Trump ရဲ့ American ကုန်ထုတ်လုပ်ငန်းကောင်စီကနေနှုတ်ထွက်ခဲ့ကြတာပါ။အင်္ဂါနေ့ကတော့ Alliance for American Manufacturing Company က CEO Scott Ball ကလည်းစတုတ္ထပုဂ္ဂိုလ်ဖြစ်အကြံပေးကောင်စီကနေနှုတ်ထွက်ခဲ့ပါတယ်။ Virginia ပြည်နယ် Charlottesville မှာလူသေဆုံးမှုရှိခဲ့တဲ့စနေနေ့ကလူမျိုးရေးအကြမ်းဖက်မှုနဲ့ပတ်သက်လို့သမ္မတရဲ့ကနဦးကောက်ချက်ချပြောကြားမှုတွေဟာပျော့ညံ့တဲ့အတွက်ကန့်ကွက်တဲ့အနေနဲ့အကြံပေးကောင်စီကနေသူတို့ဟာနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ်ရှင်။